ဒီနေ့မှလူငယ်များအတွက်တင်ဆက်ပေးချင်တာကတော့မတ်ကေတီရဲ့နုပြိုသက်တာအတူယူစရာကဏ္ဍပဲဖြစ်ပါတယ
်ဒီတစ်ပတ်နုပြိုသက်တာအတူယူစရာအစီအစဉ်ကနေစိတ်သာအဓိကလူဘဝဆိုတဲ့အကြောင်းကိုဖော်ပြချင်ပါတယ်ဘဝအသက်တာအတွက်အတူယူနိုင်ကြပါစေလူရဲ့စိတ်ဟာအလွန်ပဲစမ်းကြယ်ယုံမကထူးခြားတဲ့တက်တည်ရှိပါတယ်။ဘလောက်ပင်ကြီးမားတဲ့အခက်အခဲများရှိပါစေ၊စိတ်တက်တန့်ခိုင်နေမယ်ဆိုရင်အလွယ်တကူပဲရင်ဆိုင်ကျော်လွှားသွားနိုင်မှာဖြစ်ပါတယ်။လူတို့ဟာကိုရရှိတဲ့ဘဝမှာစိတ်အားထက်သန်စွာအသက်ရှင်နိုင်ကြဖို့ဖြစ်တယ်။ဒီနေရာမှာအရှုံးမပေးသောစိတ်တက်ဖြင့်ဘဝကိုရင်ဆိုင်ခဲ့တဲ့အညတရဒုက္ခိတတူအကြောင်းကိုဖော်ပြချင်ပါတယ်။သူ့ရဲ့အမည်ကတော့ဥညွတ်မောင်ပဲဖြစ်ပါတယ်။ဖက်စစ်တော်လန်ရဲ့အတွင်းမှာဘုံထိမှန်ခဲ့တဲ့အတွက်လက်တစ်ဖက်နဲ့မျက်စိနှလုံးစည်းခဲ့ရပါတယ်။သို့ပေမဲ့လည်းသူစိတ်သက်မကြပဲဘဝကိုအရှုံးမပေးကြောင်းထုတ်ဖော်ပြောပြခဲ့ပါတယ်။ကျွန်တော်ကတော့ကျွန်တော်မှာကိုအင်ကအစိတ်အပိုင်းတွေချွတ်ရင်းနေုံနဲ့လူစင်မမီတော့ဘူးဘဝဆုံးပြီလို့မယူဆခဲ့ဘူးကျွန်တော်မှကြံရှိနေသေးတဲ့ကိုအင်ကအစိတ်အပိုင်းတွေနဲ့ကို့အတွက်ရောအများအချို့အတွက်ရောအလုံးလို့ရမယ်လို့ယုံကြည်ယူဆထားပါတယ်ဒီယုံကြည်ချက်နဲ့ကျွန်တော်ဟာဘယ်သူ့ကိုမှမိခိုမနေပဲခြံဆိုင်တယ်ကို့အပေါ်တကယ်ဖြူစင်တဲ့မေတ္တာနဲ့ချစ်မြတ်နိုးတဲ့အမျိုးသမီးနဲ့တွေ့လို့အိမ်တောင်ပြုခဲ့ပါတယ်မျက်စိနှလုံးကွဲပြီးလက်တစ်ဖက်ပြက်နေုံနဲ့ဘဝကိုအရှုံးပေးရမှာလားအရှုံးမပေးနိုင်ဘူးလို့ပြောခဲ့ပါတယ်။ဥညွတ်မောင်ဟာသူပြောသလိုပဲဘဝကိုအရှုံးမပေးပဲဧကဝက်နိဗ္ဗာန်ကျဲတဲ့မြေကွက်မှာခြံဆိုင်စားခြင်းဖြင့်အသက်မူဝမ်းကြောင်းပြုခဲ့ပါတယ်။မျက်စိနှစ်ကွင်းအလင်းမရသူအဖို့နေညဆိုတဲ့အချိန်အပိုင်းအခြားမရှိတဲ့အတွက်ကြောင့်ခြံသမားကြီးဥညွတ်မောင်ဟာသူများတွေအိတ်ဆက်နေတဲ့အချိန်ညအချိန်မျိုးမှာသူမအိတ်ချင်ရင်ခြံထဲဆင်းပြီးအလုလုနေတတ်ပါတယ်။လက်ချောင်းကလေးများမရှိတဲ့လက်မှာဂေါ်ပြတက်ပြီးမြေတူးခြင်းမျက်ရှင်ခြင်းများပြုလုပ်ခဲ့ပါတယ်။မျက်စိကွယ်နေတော့လေသူဖောက်လုထားတဲ့မြောင်းတို့ကသင်းတို့ဟာဖြောင့်တန်းနေတတ်ပါတယ်။တစ်ပင်များကိုအတန်းလိုက်စီပြီးတော့လဲဆိုင်နိုင်ပါတယ်။သူဟာမျက်ပင်နဲ့ကစွန်းပင်ကိုပင်ခွဲခြားနိုင်စွမ်းရှိတယ်ဆိုတာကိုတွေ့ရတယ်။သူ့ခြံတွင်းကိုတွားတဲ့အစင်းမှရှိတဲ့မြောင်းကူးတံတားလေးကိုဖြတ်တဲ့အခါဘသူ့အကူအညီမှမပါဘဲနဲ့တွားနိုင်ပါတယ်။တပင်များပိုးရှိမရှိကိုလည်းသူခွဲခြားသိနိုင်တယ်။သူ့မှာအမြင်အာရုံမရှိတဲ့အတွက်အကြားနဲ့အနှံ့ရဲ့ထူးခြားမှုအတန်ပြောင်းလဲမှုတို့ကိုအမတ်တညာပြုပြီးအလုံးလောက်ကိုင်နိုင်ခြင်းဖြစ်ပါတယ်။ဥညွတ်မောင်ဟာအားလက်တဲ့အခါသူ့ဇနီးကိုစာဖတ်ခိုင်းပါတယ်။ဒါမှမဟုတ်ရင်လည်းသူ့ရဲ့တရောပြားလေးကိုထိုးပြီးအချိန်ကိုကုန်စေတတ်ပါတယ်။လက်ချောင်းလေးများမရှိတော့တဲ့သူ့လက်မှာတရောထိုးတံကိုကြိုးဖြင့်ချီပြီးထိုးရတော့လေသူ့ရဲ့ဂီတတံဟာတာယာညံ့ညောင်းလာပါတယ်။သူဟာမြမဆေးပညာကိုလည်းလေးလာစီးပူးသူတူဖြစ်ပြီးလက်တွေ့ကုသနိုင်စွမ်းရှိသူဖြစ်ပါတယ်။ဆေးပညာစာအုပ်တအုပ်မှာအမျိုးသမီးများနဲ့မိရဲ့ယောဂအမည်ရှိတဲ့ဆောင်းပါးတစ်ပုဒ်ကိုတဘာဝဓမ္မဥညွတ်မောင်အမည်ဖြင့်ပါဝင်ရေးသားခဲ့ပူပါတယ်။ဥညွတ်မောင်ဟာအင်္ဂလိပ်မြန်မာခုနှစ်တက်အောင်မြင်တဲ့အပြင်လေ့လာခဲ့တဲ့အလျောက်အင်္ဂလိပ်စာကိုကောင်းကောင်းဖတ်နိုင်သူတဦးဖြစ်ပါတယ်။1969ခုနှစ်ထဲမှာပို့အမျိုးသမီးလေးမတ်တင်ဆိုသူနဲ့အိမ်တောင်ပြုခဲ့ခြင်းဖြစ်ပါတယ်။ဥညွတ်မောင်ကတော့လူဆိုမှလူဘဝကိုအရှုံးမပေးတဲ့တကယ့်လူပဲဖြစ်ပါတယ်။ဒီအကြောင်းအရာကိုဖော်ပြတဲ့အခါမှာဒီလိုဖြစ်မျိုးနဲ့ရင်ဆိုင်ရတဲ့အခါဘဝကိုအရှုံးမပေးတဲ့စိတ်ဓာတ်ခွန်အားကိုရရှိစေဖို့ဖြစ်ပါတယ်။ကိုအင်ကာချွတ်တဲ့သူများများစွာရှိကြပါတယ်။ဂျာမနီပြည်မှာဒုတိယကမ္ဘာစစ်ကြီးအတွင်းကမစွမ်းမတန်ဒဏ်ရာရသူများနဲ့ပိုလီယိုရောဂါရသူအားလုံးစုစုပေါင်း 4,000 ခန့်ရှိခဲ့ပါတယ်။အဲ့ဒီသူများဟာဂျာမနီပြည်ရဲ့ကြက်ချင်နီအထူးကျောင်းရင်မောင်းတင်နန်းကိုတက်ရောက်တင်ကြားပြီးရင်မောင်းနိုင်ခွင့်လိုင်စင်များပင်ရရှိခဲ့ကြပါတယ်။ဒီအထဲမှာမှကိုယ်တိုင်မတန်မစွမ်းဖြစ်သူဝါလ်ဒိုရုခ်ဆိုသူဟာကိုယ်ပိုင်ရင်မောင်းတင်နန်းကျောင်းတစ်ခုတည်ထောင်ပြီးခြေလက်မရှိသူရင်မောင်းနိုင်စေဖို့အတွက်ခြေလက်ထုများကိုတီထွင်ပေးနိုင်ခဲ့သူဖြစ်ပါတယ်။1980ပြည့်နှစ်ကကျင်းပပြုလုပ်ခဲ့တဲ့ဗြိတိရှ်ပါလီမန်ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့တိုရီပါတီကအမတ်တွေနဲ့ထူးခြားသူတဦးကတော့မစ္စတာရစ်ချက်ဝူဆိုသူဖြစ်ပါတယ်။မစ္စတာဝူဟာ1938ခုနှစ်ကနိုင်ငံသားဝန်ကြီးဖြစ်ခဲ့သူလော့ဟာရီဖက်ရဲ့သားဖြစ်ပြီးဒုတိယကမ္ဘာစစ်အတွင်းမှာဘုံစံထီးပြီးခြေနှစ်ဖက်စလုံးအဖျက်ခံခဲ့ရသူဒုက္ခိတတဦးဖြစ်ပါတယ်။ဟူဟာမတမ်းမဆွမ်းဖြစ်တော်လဲပဲပင်လယ်ရက်ချာဖွံ့ဖြိုးရေးဝန်ကြီးတူ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ဲအမေရိကန်ပြည်ကနောဇမီဇာဆိုသူအင်ဂျင်နီယာတယောက်ဟာလေလွန်ခဲ့တဲ့10နှစ်ကျော်ကမျက်စိတစ်ဖက်ကွယ်ခဲ့ရာကနေနောက်ဆုံးတစ်ပြေးပြေးမျက်စိလုံးဝမမြင်တော့တဲ့အထိမျက်စိနှစ်ဖက်စလုံးကွယ်သွားခဲ့ပါတယ်။ဒါပေမဲ့လည်းမျက်စိနှစ်ကွင်းအလင်းမရတော့တဲ့အတိုင်းစိတ်ပြက်အာရုံချင်းမရှိပဲသူ့ရဲ့သေးငယ်တဲ့စက္ကရိယာတစားပလာများမှာမျက်မြင်တို့လက်ဖြင့်စမ်းသပ်ဖက်ရှုနိုင်တဲ့အမှတ်အသားစလုံးများကိုရေးမှန်းပြီးဆက်များပြင်ဆင်ခြင်းတက်ဆင်ခြင်းကိစ္စများကိုပြုလုပ်နိုင်ခဲ့ပါတယ်။မြမလူမျိုးများထဲမှာလဲဥသိန်းထွန်းဆိုသူဟာဘဝကိုအရှုံးမပေးသူလို့ဆိုရပါမယ်။ဥသိန်းထွန်းဟာ1968ခုနှစ်ထဲမှာမမျော်လင့်ပဲပိုလီယိုခေါ်အကျောသေးရောဂါရပြီးခြေနှစ်ဖက်လုံးမတန်ဆွမ်းပဲအိပ်ရာထဲဘုံဘုံလဲခဲ့ရပါတယ်။လမ်းလျှောက်ရန်ကိုပင်မပြောနဲ့ကို့ဘာသာကိုပင်မတက်မရက်နိုင်ဖြစ်ခဲ့တယ်။ဒီအခါဥသိန်းထွန်းဟာတမိုင်းမှာရှိတဲ့မတန်ဆွမ်းသူများဆေးရုံကိုရောက်ရှိလာခဲ့ပါတယ်။ဆေးရုံကလမ်းလျှောက်နီးလေကားတက်နီးတို့ကိုတင်ကြားလေ့ကျင့်ပေးခဲ့တဲ့အတွက်ရှစ်လအကြာမှာအာပြုကရိယာတက်ဆင်ပြီးလမ်းလျှောက်လာနိုင်ခဲ့ပါတယ်။အဲ့ဒီနောက်ဆေးရုံကဆင်းပြီးသူ့ရဲ့မူလအလုပ်ဖြစ်တဲ့ငွေတိုက်ခွဲအရာရှိအဖြစ်မြို့နယ်တစ်ခုမှာပြန်လည်တာဝန်ထမ်းဆောင်ခဲ့တယ်။ဒါရင်မကပဲဥသိန်းထွန်းဟာ1968ခုနှစ်အောက်တိုဘာလမှာကျင်းပခဲ့တဲ့ဝိဇာဒန်းဆောင်မှုဝဲကိုနိုင်ငံရေးသိပ္ပံမြမောက်ခေတမိုင်းဒသနိကဘာသာတွဲတို့ဖြင့်ဖြေဆိုအောင်မြင်ခဲ့ပါတယ်။ထို့အတူကိုအင်ငါချုပ်ရင်းတော်လဲစိတ်အားဖြင့်ချုပ်ရင်းခြင်းမရှိုံသာမကမိမိရဲ့ဘဝကိုပင်မြင့်မားတဲ့စိတ်ဓာတ်နဲ့ထူးထူးချွန်ချွန်ဖြစ်အောင်တည်ဆောက်နိုင်သူများဒီကဘာမြေပေါ်မှာတော်တော်များများရှိခဲ့ကြပါတယ်။အမေရိကန်ပြည်ပင်ဆီလ်ဗေးနီးယားပြည်နယ်ရဲ့မြို့တစ်မြို့မှာလေထီထဲ့ဖို့အိတ်များထုတ်လုပ်ခဲ့တဲ့ဆက်ယုံတယုံရှိပါတယ်။အဲ့ဒီဆက်ယုံအလုပ်သမားများဟာကိုအင်ကချုပ်တဲ့သူများဖြစ်ကြတယ်။ဒါ့ပေမဲ့သူတို့ဟာအလွန်ကျွမ်းကျင်ကြတဲ့အတွက်အဲ့ဒီဆက်ယုံဟာတိုးတက်ကြီးပွားလာခဲ့ပါတယ်။အဲ့ဒီဆက်ယုံရဲ့တိုးတက်မှုကိုကြည့်ပြီးအခြားဆက်ယုံများကလည်းကိုအင်ကချုပ်ရင်းတဲ့ဒုက္ခိတအလုပ်သမားများကိုသူ့ထက်ငါအလူအရဲ့ရှာဖွေငားယမ်းကြတာကိုတွေ့ရပါတယ်။ဒီနေရာမှာမတန်မဆွမ်းသူများကဘာကြောင့်လုပ်ငန်းကျွမ်းကျင်ပြီးကုန်ထွက်နှုန်းပိုအောင်လုပ်နိုင်တယ်လဲဆိုတဲ့အချက်ဟာစဉ်းစားစရာဖြစ်ပါတယ်။တင်းဤဓာတိုးနေတော့ရှေ့သို့တလန်းတိုးရီခုတ်ပါဆိုတဲ့စကားအတိုင်းဒီအလုပ်သမားများဟာသူတို့လုပ်နိုင်တဲ့စွမ်းအင်ကိုစူးစမ်းပြီးလုပ်ကင်တဲ့အတွက်ကြောင့်ပဲဖြစ်တယ်ဆိုတာတွေ့ရပါတယ်။လူဖြစ်ရတဲ့ဘဝမှာကိုယ့်လက်အင်ကတစ်ခုခုချို့ယွင်းသွားတဲ့အခါစိတ်ပြတ်တက်ကြပါတယ်။ဒါကိုတမန်ကျမ်းစာကဘယ်လိုခွန်အားပေးထားလဲဆိုရင်ကိုရိန္သုဩရစာပထမဆုံးခန်းကြီး7အငယ်25မှာအားနည်းဟန်ရှိသောအင်ကာတို့သည်တာ၍အသုံးဝင်ကြ၏လို့ဖော်ပြပါရှိပါတယ်။အိန္ဒိယနိုင်ငံမှာရှိတဲ့အနာကြီးယောဂသည်များကြီးဟာတခုမှာဧည့်သည်တဦးကိုလိုက်လံပြသစဉ်နေ့လယ်စာစားဖို့ရန်မောင်းတိအချက်ပေးတံပေါ်ထွက်လာပါတယ်။ဂေဟာအတွင်းမှာရှိတဲ့နေရာအသီးသီးကနေလူများထမင်းစားကန်းကိုရောက်ရှိလာကြပြီးရေမောတံများပြည့်စုံဆုညံသွားပါတယ်။မြင်းနဲ့မြင်းစည်းသူအဖြစ်တဦးကျော်ပေါ်တဦးကစီးပြီးလိုက်ပါဝင်ရောက်လာသူနှစ်ဦးကလည်းအလွန်ပျော်ရွှင်နေပုံရပါတယ်။ဧည့်သည်ကကြည့်နေတဲ့အတွက်သူတို့နှစ်ဦးဟာတဦးကချီမတန်သူတဦးကမျက်မမြင်သူဖြစ်ကြောင်းပြောပြပါတယ်။မျက်လုံးမမြင်သူကခြေကိုအသုံးပြုပြီးချီမတန်သူကမျက်လုံးကိုအသုံးပြုရပါတယ်။ဒါကြောင့်တဦးကိုတဦးကိုင်းကျွန်းမီကျွန်းကိုင်းမီအထောက်အကူဖြစ်ပြီးဒီအခြေအနေမှာပင်အလွန်ပျော်ရွှင်ဝမ်းမြောက်ကြကြောင်းတွေးကြရပါတယ်။ဒီသဘောအတိုင်းကျမတို့ရဲ့အသက်တာကိုလည်းချိန်ထိုးကြည့်ဖို့ဖြစ်ပါတယ်။လူတစ်ယောက်စီမှာအားနည်းချက်နဲ့အားသာချက်ရှိကြစမြဲပါပဲ။ဒါကိုတယောက်နဲ့တယောက်ဖြည့်ဆည်းပေးကြရမှာဖြစ်ပါတယ်။ဒါကြောင့်ရှင်ဘောလူကဝိညာဉ်စုကျေးစုများကိုယ်ခန္ဓာကိုယ်မှာရှိတဲ့အင်္ဂါအစိတ်ပိုင်းအသီးသီးနဲ့ခိုင်းနှိုင်းထားတာဖြစ်ပါတယ်။မျက်လုံးကမြင်နိုင်တယ်၊နားကကြားနိုင်တယ်၊လက်ကအလုပ်လုပ်နိုင်တယ်၊ခြေထောက်များကခန္ဓာကိုယ်ကိုရွေ့ရှားသဲဆောင်ပေးတယ်။အင်္ဂါအားလုံးဟာမရှိမဖြစ်လိုအပ်တဲ့အရာများဖြစ်ကြပါတယ်။ဒါကြောင့်ကိုယ့်ရဲ့အပိုင်းကဏ္ဍတာဝန်ကိုအင်္ဂါအသီးသီးကထမ်းဆောင်မယ်ဆိုရင်ခန္ဓာကိုယ်တစ်ခုလုံးကိုအကျိုးဖြစ်ထွန်းစေမှာဖြစ်ပါတယ်။ကျမတို့မှာအားနည်းချက်များရှိကြတယ်။တစ်ချိန်တည်းမှာပင်အားသာချက်များလည်းရှိကြပါတယ်။လူတစ်ဦးနဲ့တူမတူညီကွဲပြားကြတော့လဲအနည်းဆုံးစုစည်းစုပါရမီတစ်ခုစီကိုဖြစ် ပေဒနာထားပြီးဖြစ်ပါတယ်။ဒါကြောင့်ကိုခန္ဓာအားနဲ့မှုများဖြစ်ပေါ်လာတိုင်းစိတ်ပြည့်ခြင်းမရှိဘူးလိုအပ်ပါတယ်။ဖိလိပ္ပိခန်းကြီး၄အငယ်၃၃မှာအားပေးထားတဲ့အချက်ကတော့ငါ့ကိုခွန်အားနဲ့ပြည့်စုံစေတော်မူသောခရစ်တော်အားဖြင့်ကတ်သိန်းသောအမှုတော်ကိုငါတက်ဆွမ်းနိုင်၏။ထာဝရဘုရားကိုမိခိုအားကိုးတဲ့အသက်တာလမ်းခရီးအကြောင်းကိုသိရှိခဲ့ရတဲ့အမျိုးသမီးတစ်ဦးထံကနေစာတစ်စောင်ရ ajan li la ze ma tu ma ye a ne che po khrit daw ye swin a thin hat po lwin ze de a che ko tu ma ga sain kho ke cha tu sa ma pa shi da ko twei ya ba de jama ye let mya tou yi ni de a phit jama ye ain ni na che mya ga jama ye a thau mu ko myin chin phit tu ro ha tu ro ye a ne che mya ko won khan bi khrit daw ko a ko bo khon a ya ke cha cha tu phat mi ke ba de ကျမ ရင်မိတယ်ပြီးတော့ငိုချပြလိုက်တယ်ရှင့်အကြောင်းဖတ်ပြီးတဲ့နောက်ကျမဟာအားငယ်သူဖြစ်ပေမဲ့ဖျားရှင်အသုံးပြနိုင်တယ်ဆိုတာသိရလို့အလွန်ခွန်အားဖြစ်စေတယ်လို့သူ့ရဲ့စာမှာဆက်ပြီးဖော်ပြထားပါတယ်တခါတလေကျမတို့ရဲ့အသက်တာထဲမှာငါအားနည်းလွန်းလို့မတတ်နိုင်ဘူးတေတော့မယ်ဆိုတဲ့အတွေ့ရှိနေတတ်တယ်လို့ ငါဟာငါတက်ဆွမ်းနိုင်တယ်ဆိုတဲ့အတွေ့ရှိတတ်ကြတာကိုတွေ့ရပါတယ်။ဖျားသခင်ကဒါကိုအလိုမရှိပါဘူး။ရှင်ဘောလူကဒုက္ခဆင်းရဲခြင်းနဲ့အားနေခြင်းကိုအသုံးချပြီးဖျားသခင်ရဲ့တကိုယ်တော်ကိုမိခိုတတ်ဖို့ရန်တုန်သင်ထားတာကိုကောရိန္သုဩရစာဒုတိယဆောင်ခန်းကြီး1အငယ်6မှာတွေ့ရပါတယ်။ဒါဖြင့်ပေါလုကဘာကိုဖော်ပြသေးလဲဆိုရင်ငါသည်အားနေသောအခါတကိုးနှင့်ပြည့်စုံတဲ့ရှိ၏လို့တည့်တည့် ဖြစ်တယ်။ဘုရားသခင်ကိုယုံကြည်ကိုးစားသူများရဲ့ဘဝမှာတော့ဒီလိုအဖြစ်မျိုးကိုပဲရှာပြီးဘုရားရှင်နဲ့အတူရဲဝံ့စွာရှောက်လန်းဖို့ဘဝအတ္တတာကိုစိန်ခေါ်ခြင်းပါလေ။မိတ်ဆွေရဲ့ဘဝအတ္တတာထဲမှာကိုရောကိုသိနေပြီဆိုရင်တော့စိတ်တက်ကြအားငယ်၊တိမ်ငယ်စိတ်များကိုကိုရောထံအံ့နံပြီးခေါင်းမော့ရင်ကော့ပြီးလမ်းလျှောက်နိုင်ပါပြီလို့ပြောပြရစီ။